နေ့တကူရိုးရသံပွဲတော်တွေကိုမြန်မာနိုင်ငံတော်မှကျင်းပနေတာမှာရန်ကုန်မြို့မှာစီးပွားပြည့်ရေကစားမန္တက်ကြီးတွေမရှိပေမဲ့လည်းအုတ်စုဖွဲ့ရေကစားမန္တက်တွေရှိတဲ့နေရာတွေမှာတော့တော်တော်လေးစီကားပါတယ်။ရင်ကျဲမှုတံပွဲအဖြစ်ကျင်းပနေတဲ့မန္တလေးမြို့မှာတော့လမ်းလျှောက်တံပွဲဆိုပြီးတည်တံ့လုပ်ပေးထားတဲ့နေရာမှာရေကစားသူတွေပြပြွှင့်ရေကစားကြတာမြင်ရပါတယ်။မွန်ပြည်နယ်ကတံပွဲတွေမှာလည်း25,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000, ကမ္ဘောဒီးယားနိုင်ငံတွေမှာလည်းနှစ်သစ်ကူရေသဘင်ပွဲတော်တွေကိုဆင်နွှဲနေပါတယ်။ရိုးရာထုံးစံအတိုင်းတက်ကြီးရွယ်အိုတွေကိုကြောကြဖျားဆင်းတူတွေကိုရေတပ်ပယ်ကြသလိုဖုန်ကြီးကျောင်းတွေသွားပြီးတော့အလူအတန်းတွေလုပ်နေကြပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလတုန်းကဘယင်ကြီးဘူမီဘောအတူရာတက်ကွယ်လွန်သွားခဲ့ပြီးတဲ့နောက်ဝန်နေချင်းအထိတ်အမှတ်နဲ့အများစုကအဖြူနဲ့အမဲရောင်ကိုသာဝစ်ဆင်ခဲ့ကြရကနေအခုဆောင်ခရန်တစ်တစ်ကူကာလမှာတော့အဝတ်အစားရောင်စုံကိုပြန်လည်ဝစ်ဆင်တာမြင်ရတာထူးခြားနေပါတယ်။ဆောင်ခရံပွဲတော်စတင်တဲ့ပထမ3ရက်အတွင်းမှာတင်ရင်တိုင်းမှုတွေကြောင့်တည်ဆုံးသူ160ထက်မနည်းရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောကြားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့အရက်မူးနေတဲ့လူငယ်အချင်းချင်းရက်ဖြစ်ရာကတနက်နေ့ပြကြလို့2ယောက်တည်ဆုံးခဲ့ပါတယ်ရှင်။